ပါကစ္စတန်နိုင်ငံကရာချီမြို့တော်မှာလွန်ခဲ့တဲ့3ရက်အတွင်းပြင်းထန်တဲ့အပူလမ်းကြောင်းလူ900ထက်မနည်းသေဆုံးခဲ့ပြီးဒီကနေ့အထိအပူရှင်ရော့ကျသွားမယ့်အရေးလက္ခဏာကိုမတွေ့ရသေးပါဘူး။လူဦးရေတန်း30ရှိတဲ့မြို့မှာလက်စစ်တပ်ပြတ်တောက်တာကြောင့်ပန်ဂါရီလေးပိစက်တွေကိုဖွင့်လို့မရတဲ့အတွက်အခြေအနေတွေကပိုးဆိုးနေတော့ပါဒီကုဆိုရင်အပူတံကိုခံနိုင်အောင်ကြိုးစားတဲ့အနေနဲ့လူများပြားဟာလမ်းတွေပေါ်မှာထွက်အိမ်နေကြပါတယ်။ဒေတာရင်းဆေးုံနေမှာအရေးပေါ်အခြေအနေကြီးညာထားပြီးစစ်ဘက်ဆရာဝန်တွေလည်းကူညီကူတာပေးနေပါတယ်။ကာချီမြို့တော်မှာပြီးခဲ့တဲ့သတင်းပတ်ကွန်ကအပူချိန်45ဒီဂရီဆယ်စီယက်အထိရောက်ရှိသွားခဲ့တာပါဗျာ။ပါကစ္စတန်နိုင်ငံမှာအခုချိန်ဟာမွတ်စလင်တွေနေထွက်ချိန်ကနေနေဝင်ချိန်အထိအစာမစားဘဲဥပုပ်သီလစောင့်တည်ကြတဲ့ရမဒန်အခကြီးရဲ့ကြီးအချိန်ဖြစ်ပါတယ်။ဒါကြောင့်ချစ်ချစ်တောက်ပူရဲ့အပူချိန်အောက်မှာပါကစ္စတန်နိုင်ငံသားတွေအစာမစားရေမတောက်ဘဲဥပုပ်စောင့်နေကြရပါတယ်။